ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေရှိရာကိုတရုတ်ဘက်ကကျူးကျော်ဝင်ရောက်မှုမလုပ်နိုင်အောင်ဟန်တာကာကွယ်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုပြောဆိုလိုက်ပါတယ်။ပင်လယ်ပြင်အတွင်းနှစ်ဖက်ရင်ဆိုင်မှုတွေဆက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အာဘေကအခုလိုပြောလိုက်တာပါ။အိုကီနာဝါကျွန်းမှာရှိတဲ့ခုခံကာကွယ်ရေးတပ်ဖွဲ့တွေကိုမင်ကွန်းပြောကြားရမှာဂျပန်နိုင်ငံအနေနဲ့သူ့ရဲ့ပင်လယ်ပြင်ကျွန်းတွေနဲ့လေပိုင်နက်ကိုအစွမ်းကုန်ကာကွယ်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကထည့်သွင်းပြောဆိုသွားပါတယ်။တရုတ်နိုင်ငံကသူ့ပိုင်တယ်လို့ပြောနေတဲ့ဂျပန်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ကျွန်းတွေအရေးကိုရည်ရွယ်ပြီးတော့ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီကျွန်းတွေကိုဂျပန်ကဆန်ကာကူလို့ခေါ်ပြီးတော့တရုတ်ကတော့ဒိုင်အိုယူလို့ခေါ်ပါတယ်။ဒီကျွန်းတွေအနည်းကိုတရုတ်ဘက်ကထောက်လှမ်းရေးရင်းတွေမကြာခဏဆေလွတ်ခဲ့ပြီးနှစ်နိုင်ငံကြားမှာတင်းမာမှုတွေပိုတိုးလာနေပါတယ်။ပြည်တွင်းနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ဖြစ်တဲ့ Mr. Abe ဟာ Okinawa ကျွန်းအုပ်ချုပ်ရေးမှူး Hirokazu Nakayama နဲ့စနေနေ့နှောင်းပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အိုကီနာဝါကျွန်းပေါ်မှာရှိတဲ့အမေရိကန်စစ်စခန်းနေရာပြောင်းရွှေ့ချထားရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြရမှာတော့သဘောတူညီမှုမရခဲ့ပါဘူး။အိုကီနာဝါကျွန်းပေါ်မှာနေထိုင်တဲ့ပြည်သူတွေကအမေရိကန်စစ်စခန်းကိုပြောင်းရွှေ့စေခြင်းနဲ့ကြောင်းအိုကီနာဝါကျွန်းရဲ့အုပ်ချုပ်ရေးမှူးကဆွေးနွေးပွဲမှာထပ်ခါတလဲလဲပြောဆိုခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။